'cause it only serves to make me more determined to achieve my final goal. And I come
now, Ruth Bader Ginsburg's greatest challenge lies ahead, a challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg နေနဲ့ဆင်မှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြက်စိတ်စေတနာကောင်းပြီးကိုကျင်းစာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာ American သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အားစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါနိုင်ငံတော်တရားဥပဒေချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကြေညာထားပါတယ်နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကြေညာထားပါတယ် Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ထာကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ထိုစဉ်သမ္မတကလင်တန်ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းဆိုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး5ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတူသာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာနယူးယောက်မြို့ဘရုကလင်မှာ1993ခုကမွေးဖွားခဲ့ပြီးခုဆိုအသက်83နှစ်ရှိပါပြီ။သူဟာအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ Cornell, Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဗဟိုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမ္မတကလင်တန်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Ginsburg အနေနဲ့ကြားမှဒန်တူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာဖေဖော်ဝါရီလ6ရက်နေ့ကအထင်ကြီး Stanford တက္ကသိုလ်မှာအဓိပ္ပာယ်ရှိတဲ့ဘွားဆိုတဲ့ခေါင်းကြီးနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီအစီအစဉ်မှာကောက်နှုတ်တင်ပြလိုပါတယ်။ဒီပဲရှိတဲ့ဘဝဆိုတဲ့စာသားအပေါ်သူ့ရဲ့ခံယူချက်နဲ့ပတ်သက်လို
့ To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲ။ကျမဥပဒေကြောင်းသားတွေကိုတခါတရံမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေအလုပ်ကိုအသက်မွေးဝင်းကြောင်းတစ်ခုတည်းပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရာရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တယ်ဆိုရင်တော့ကိုယ့်အတွက်သာမဟုတ်ဘဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘဝအ내အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စဉ်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော့
In the days when I went to law school, my entering class at Harvard was over 500 students and only 9 were women.
ကျမဥပဒေကြောင်းတက်တုန်းကနဲ့ Harvard တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါတယ်။အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူး။အမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါတယ်။အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့သလဲ။ဘယ်နှစ်ယောက်ကကိုထင်ထားတယ်လို့မဖြစ်ကြတယ်လို့ကျမပြန်မေးခဲ့ပါတယ်။ဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူး။ဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်။တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်။ဒါကြောင့်ကျမတို့အတန်းတက်တဲ့3-4နာရီကြာစာမွေးဖြည့်တဲ့ဆိုရင် ရေအင်းသားတက်ချင်ရင်တစ်ဖက်အဆောက်ဦးကိုအပြေးအလွှားသွားကြရပါတယ်ခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအခြေအနေကိုကြည်ကြည်နက်နက်နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမီးခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်ပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်အမျိုးသမီးရေးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံးနီးပါးမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူ့အနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်ဆုံးအကြံဉာဏ်ပေးခြင်းပါတယ်လဲဆိုတာပါပဲသူရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding day In every good marriage she counseled
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်အဲ့ဒါကတော့ကျမရဲ့ပတ်နာလာတဲ့ယောက်မပြောတဲ့စကားပါကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တန်းအင်တောင်ရေးတက်တန်းတစ်လျှောက်မှာသာမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်။လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမဆာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနပ်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years 1954 to 1956.
ကျွန်မခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျွန်မအတွက်တိတ်ကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မမာတီကအိုကဟိုမာမှာအမြောက်တရင်မှာသွားထတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်။1954ခုနှစ်ကမှကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နေ့ဥပဒေကြောင်းစတက်ဖို့ကလေးတစ်ဖက်နဲ့တင်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မဖခင်ပေးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်အတွက်အရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခုလိုအမျှော်မြင်ကြီးမှုနဲ့ဇွဲလုံးလမလျှော့ကြိုးပမ်းမှုကြောင့်လဲ Ruth Bader Ginsburg ဟာနိုင်ငံတော်တရားရုံးချုပ်မှာအမျိုးသမီးတရားသူကြီးတွေနဲ့တူဖြစ်ပြီးအမျိုးသမီးများဒန်းတူအခွင့်အရေးရှေ့ဆောင်အဖြစ်သမိုင်းတင်ခံရပြီဖြစ်ပါတယ်။တသက်တာတာဝန်ထမ်းဆောင်ရမယ်ဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးကနေအသက်83နှစ်အရွယ်ရှိပြီဖြစ်တဲ့တရားသူကြီးဂင်းစဘတ်ကတော့သူတာဝန်ချီအောင်ထမ်းဆောင်နိုင်ပြီတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မကြာခဏဖြေကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.